ကိုနေဖုံးလက်တို့ပန်းမြန်မာအဖွဲ့ရနေပြီးတော့အခုတလော်ဒီစာပေဟောပြောဝင်နေပိတ်ပင်ခံရတဲ့နဲ့ပတ်သက်ပြီးကန့်ကွက်တယ်ဆိုတော့ညင်ညာချက်ထုတ်လာတွေ့ရလို့လေအဲ့တော့ကိုနေဖုံးလက်တို့ရဲ့ဒီစိုးရိမ်မှုကဘာလဲခင်ဗျာ
အဓိကတော့ဒီ freedom of expression ကိုထိခိုက်လာနိုင်တယ်ဆိုတဲ့သဘောပေါ့ဗျာကျွန်တော်အခုစာပေဟောပြောဝင်ကတော့ပုံမှန်နှမျိုးနဲ့နှောက်ရှက်လာတွေ့ရတာပေါ့နော်ပထမတစ်ခုကတော့အေးစာရေးဆရာတွေကိုစာပေဟောပြောဝင်ရာသပ်ပန်ဆိုတဲ့အခြေအနေတော့တုံးလာပေါ့နော်ရာသပ်ပန်ပိတ်ပင်နဲ့ပါညာဆိုတာရယ်နောက်တစ်ခုကဒီဖုံးကြီးပေါ့နော်ဒီသင်ငန်းနေရုံပြီးတော့ကိုမြာရေးတို့ဆရာဦးကိုနီတို့ကိုအကြောင်းပြပြီးတော့ဒီလူတွေစာပေဟောပြောပဲဆင်းမြင်မှာမတက်ရအောင်ဆိုတာမျိုးနဲ့ပေါ့နော်အဲ့နှမျိုးနဲ့နှောက်ရှက်လာတယ်ပေါ့အဲ့တော့ဒါဒီဒီလိုကိစ္စတွေသာထပ်ပြီးတော့ဖြစ်လာရင်ဒီကျွန်တော်တိုင်းလူပြည်သားတွေအားလုံးရဲ့ freedom of expression လို့လဲဆိုတာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်လာနိုင်တယ်လို့ကျွန်တော်ကမြင်တယ်လေ
အဲ့တော့ခုဒီဖြစ်ရတရားနိုင်ငံရေးနဲ့ပတ်သက်နိုင်လားဒါမှမဟုတ်လေဒီဘာသာရေးတက်တက်ပဲလို့သုံးသပ်မလားဘယ်လိုသုံးသပ်မလဲခင်ဗျာ
နိုင်ငံရေးနဲ့ပတ်သက်မှုတွေလည်းရှိနိုင်တာပေါ့နော်ကျွန်တော်ဆိုလိုတာကဒီကိုမြာရေးဆိုဒီစစ်တရှင်မျိုးဆက်ကရှောက်ကုန်နေဆိုရင်လည်း NLD ရပေါ့နော်ကျွန်တော်ဒီမန္တလေးကဗီဒီယိုဖိုင်ကိုကြည့်တဲ့အခါမှာတော့ဖိုင်နေနဲ့ကိုသူကပြောတာကနော်အစ္စလာမ်ဘာသာသင်နေရဆိုတာရယ်နောက်ပြီးတော့ဒီမြာရေးဆိုတဲ့အတန်ကိုမကြားချင်ဘူးဆိုတဲ့ပုံစံမျိုးကြီးပေါ့နော်အဲ့တော့ဒီလိုဖိုင်နေနေနဲ့ဟိုလောက်လာတဲ့သဘောကြီးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ယူဆရတော့ဒီနောက်ွယ်မှာဒီနိုင်ငံရေးဆိုင်ရာညီမညာတခုရှိနေတယ်လို့ယူဆရတယ်နောက်တစ်ခုကဒီစာပေဟောပြောဝဲရဲ့အရှိန်ဟိုမြင့်လာတယ်ပေါ့ဗျာနောက်ပြီးတော့စာရေးဆရာတွေကလည်းဒီသူတို့ရဲ့ရှင်သန်းခံစားချက်ရဂျော်ဆန်းစုကြည်နဲ့ပတ်သက်တဲ့အကြောင်းတွေဟောလာတွေပါလည်းရှိတာအဲ့ခါကျတော့ဒီ2015နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းရှိလာတယ်တူပါတယ်အဲ့တော့ကြောင့်မလို့ဒီကျွန်တော်ရဲ့ဒီ personal ယူဆရတော့ဒီစာပေဟောပြောဝဲတွေပါနည်းနည်းထိခိုက်အစီအစဉ်နဲ့သဘောတရားတွေပါမယ်ထင်တယ်အ
ဲ့တော့ကိုနေဖုံးလက်စစချင်းပြောတဲ့နေရာမှာပေါ့နော်ဒီ freedom of expression ဆိုတဲ့ဒီလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်ပေါ့ဗျာဒီဟာကိုထိပါလာပြီဆိုတဲ့ခါကျတော့ဒီဟာထိပါတဲ့အတွက်ကြောင့်ရောဘလို့ဥပဒေမျိုးတွေနဲ့ညှိစွန်းနေလဲနိုင်ငံတကာရောပြည်တွင်းရောနည်းနည်းလောက်ပြောပြပါအောင
်အဓိကနိုင်ငံတကာမှာတော့ဒီ universal declaration of human right ပေါ့နော်အခြေခံလူ့ခွင့်ကျင်းပစာတမ်းမှာလူတိုင်းကကိုယ့်ရဲ့ထင်မြင်စာချက်တွေကိုလောလောထုတ်ဖို့ပြောဆိုဖို့ရှိရကြ။နောက်တစ်ခုကျွန်တော်တို့နိုင်ငံအတွဲဥပဒေဆိုရင်လည်းဖွဲ့စည်းပုံမှာမြန်မာနိုင်ငံသားတိုင်းကိုဒီခွင့်ရင်းပေးထားပြီးသားပေါ့နော်။နောက်တစ်ခုကျွန်တော်တို့ Pan International ကနိုင်ငံတကာအဖွဲ့အစည်းပေါ့နော်။အဲ့မှာသူကပြည်ညာမှာပါပါလဲဆိုတော့ဒီ Globalization သဘောတရားကိုပို့ပြီးတော့ဦးစားပေးရကြ။အဲ့ခါကျတော့ဒီနိုင်ငံအချင်းချင်းကြားမှာဒီလိုမျိုးဒီဘန်းသားကွဲကြတာတွေလူမျိုးရေးကွဲကြတာတွေအမျိုးသားရေးဆိုင်ရာမုန်တီးမှုဖြစ်တာတွေဒါမျိုးတွေနဲ့ပတ်သက်ပြီးတော့ Pan Center ရဲ့ဒါတွေကိုဆက်ကျင်ပြီးတော့ပေါ့နော်။ညီညာစွာသူရှင်သွင်းနေထိုင်ရေးကိုအတွေးခေါ်ဦးစားပေးရမယ်ဆိုတာမျိုးအဲ့လိုမျိုးပါတယ်။အခုကဒီဖန်ရဲ့အဓိကရည်ရွယ်ချက်တွေထဲမှာဒီ freedom of expression ကိုကာကွယ်ရမယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်ကအဲ့တော့ကျွန်တော်တို့အဓိကဒီကိစ္စတွေကိုကန့်ကွက်တာကတော့အဆုံးမှုပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီပြည်ပခါကိုပေါ့ဗျာကိုနေဖုံးလက်တို့အနေနဲ့ဘယ်လိုကြော်လွှားကြမလဲ
ကျွန်တော်တို့ကတော့ကျွန်တော်တို့တန်းနိုင်မှာလောက်တာပေါ့နော်အဓိကတာဝန်ရှိတာပေါ့ဒီအစိုးရမှာတာဝန်ရှိတယ်နောက်ပြီးတော့မန္တလေးရကိစ္စမျိုးဆိုရင်ကျွန်တော်ထင်တယ်ဆရာတော်တန်းကတော်ကြီးမှာတာဝန်ရှိတယ်ဒီလိုကိစ္စမျိုးတွေနောက်ထပ်ဖြစ်လာမယ်ဆိုရင်တော့ကျွန်တော်တို့ကအစိုးရကိုကျွန်တော်ပြည်ပသက်သာတာတိုက်တွန်းဖို့လိုအပ်လာတယ်နောက်ပြီးတန်းကတော်ကြီးလည်းတခုခုလုပ်နေတော့ကြားရဲတိုက်ပြီလည်းတိတ်ခါကြားရဲတာဟနာတော်လည်းညှိုးနှွမ်းနိုင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲကိုနေဖုံးလိုက်
ဟုတ်ကဲ့